မကြသေးခင်တုန်းကရေပြေးတံကိုအပြင်းထန်ခံခဲ့ရတဲ့မြန်မာနိုင်ငံမှာဒီသတင်းပတ်ထဲနောက်ထပ်မိုးများပြီးတော့ရေကြီးနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်နေရာတော်တော်များများမှာမိုးများနိုင်တယ်လို့ခန့်မှန်းထားပါတယ်။ဒါကြောင့်မို့လို့မိုးများမှုရဲ့နောက်ဆက်တွဲရေကြီးမြေပြိုကျမှုအန္တရာယ်တွေကိုသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒဌာနကသတိပေးတိုက်တွန်းထားပါတယ်။ဆိုရင်ဇာယာတိဥရုအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါတယ်။
မနေ့ကအောက်တိုဘာ၁ရက်နေ့ကနေ၅ရက်နေ့အထိမြန်မာနိုင်ငံနေရာတော်တော်များများမှာမိုးများနိုင်တယ်လို့မိုးလေဝသနဲ့ဇရဗေဒဌာနကခန့်မှန်းထားပါတယ်။မကြသေးခင်ကရေပြေးတံခံခဲ့ရတဲ့နေရာတွေအပါအဝင်နေရာအနှံ့မိုးများပြီးနောက်ဆက်တွဲအနေရတွေကြုံရနိုင်တာကြောင့်တတိထားဖို့လိုတယ်လို့လည်းမိုးလေဝသနဲ့ဇရဗေဒညွှန်ကြားရေးမှူးဦးလတ်ထွန်းကပြောပါတယ်။
နေရာမနိုင်ခင်ရက်ကတော့ဒါ၁ရက်၂ရက်၃ရက်ပေါ့နော်။သူကတော့မိုးဆက်တိုက်နေနေညာရင်တော့ဒါဒီရေရှမ်းမှုဆိုပြေပြူတာတွေတော့ရှိနေတယ်ပေါ့နော်။ဒီရေရှမ်းမှုဖြစ်တာလေလေရင်းတိုက်တာအခုကတော့လေရင်းမှာနည်းနည်းပါနိုင်လို့ဆိုအဲလေရင်းတိုက်တာမူချိုးပြစ်နိုင်တာဒီဖြစ်စဉ်တွေပါသတိပြုအောင်ပေါ့နော်ရေကြီးရေရှမ်းမှုဖြစ်
အော်တိုဘာလအတွင်းမြန်မာနိုင်ငံမြစ်ချောင်းတွေမှာစိုးရင်ရေမဲရောက်နိုင်ကြောင်းလည်းသတိပေးထားပါတယ်လက်ရှိမှာတော့စစ်တောင်းမြေကြီးဟာတောင်ငူမျိုးရဲ့စိုးရင်ရေမဲအောင်နှစ်လက်မခန့်ကျဆင်းသွားပြီးဖြစ်တယ်လို့မတောင်းမြို့မှာတော့စိုးရင်ရေမဲအထက်တပေခွဲခန့်ကျော်လွန်ရောက်ရှိနေပါတယ်မြန်မာနိုင်ငံမှာရေပေးကြောင့်တည်ကြည်ထိခိုက်မှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေကြုံခဲ့ရတာသိပ်မကြခင်မှာပဲနောက်ထပ်သဘာဝဘေးနဲ့ကြုံနေရတာပါပြီးခဲ့တဲ့ရေပေးသင့်ဒေတာတချို့မှာရေပြန်ကျသွားပြီးမဲ့နောက်ဆက်တွဲအကူအညီတွေပြန်လည်ထူထောင်ရေးလိုအပ်ချက်တွေလည်းရှိနေပါတယ်ရွာပေါင်း200နီးပါးရေပေးသင့်ခဲ့ရတဲ့အင်းလေးဒေတာမှာခုထိရေပြန်မကျသေးပါဘူးနောက်ပြီးလက်တလောလာမဲ့လေပွေလှိုင်းကြောင့်လည်းအင်းလေးဒေတာမှာမိုးများနိုင်ပါသေးတယ်ရေကြီးရာရက်ကြလာတာကြောင့်အကူအညီတွေလိုအပ်နေဆဲအင်းလေးဒေတာမှာနောက်လာမဲ့သဘောဝဘေးရိုက်ခတ်မှုနဲ့ပတ်သက်လို့ပြင်ဆင်ထားနိုင်တာမရှိဘူးလို့အကူအညီကယ်ဆယ်ပေးနေတဲ့သူတို့က VOA ကိုပြောပါတယ်
။သူကဘူးမှလက်တော်ပြန်ကျသွားတာကစစ်တောင်းတောင်းပေါ့။နောက်မတော့ကတော့သူ့ရင်မှာထက်မှရှိနေတယ်။သို့တော့အခုရွာမဲ့မိုးကတော့ဒီစစ်တောင်းမြေဝမ်းမှာတော့မိုးရွာဖို့တော့ရှိတယ်သို့တော့အများဘူးတော့ရေကန်ရှိနေတော့လေဘာလို့ပြောသတိပြုဖို့လဲနောက်ဒီအရှိမိုးများနိုင်နေတဲ့ရှမ်းနဲ့ဒါကျွန်တော်တို့ဒီရှမ်းပြည်နယ်မှာရှိတဲ့မြေချောင်းတွေလည်းသတိပြုဖို့လို့နောက်ဒီခြေအောက်ကြီးချင်းတွေပေါ့နော်ဘာလို့ဘုံပြွာနိုင်တဲ့မိုးကအဲ့ဘက်မှာနည်းနည်းပုံများနိုင်တဲ့အခြေသာရှိဆိုတော့အရာကြီးချင်းတွေနဲ့တက်လာတော့အရာကြီးချင်းတွေကတော့ဣတရာလုံးလူကတော့စိုးရိမ်မအောက်ပါပဲ
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ကတော့ယာဂီမုံတိုင်းကြောင့်မြန်မာနိုင်ငံတဝမ်းကလူပေါင်းတသန်းခန့်ရေပေးသင့်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်စစ်ကောင်စီဘက်ကတော့မုံတိုင်းကြောင့်လူပေါင်း400ကျော်သေဆုံးခဲ့ပြီး80နီးပါးပျောက်ဆုံးခဲ့တယ်လို့ site A က8သိန်းနီးပါးပျက်စီးပြီးတရိတ်ဆန်2သိန်းနီးပါးသေဆုံးခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ရေပေးတံအပြင်းထန်ခံခဲ့ရတဲ့မြန်မာနိုင်ငံမှာဒီသတင်းပတ်ထဲနောက်ထပ်မိုးများရေကြီးနိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့မိုးစလကနေသတိပေးနှိုးဆော်နေတဲ့သတင်းကိုစံကျော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်